စူရန်သမရာဟာအိုမာအယ်ဘရှီယာကိုအဂတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇရိတာပြုပြင်ရေးစခန်းမှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်စူရန်အနာရှင်ဟောင်းဘရှီယာအတွက်တော့ပထမဆုံးတရားစီရင်ခံရမှုလည်းဖြစ်ပါတယ်စူရန်နိုင်ငံကိုဆယ်စုနှစ်သုံးခုကြာအုပ်ချုပ်ခဲ့တဲ့အသက်85နှစ်အရွယ်သမရာဟောင်းဘရှီယာကိုစူရန်ပြည်သူတွေကလက်နက်ချီဆန္ဒပြခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလမှာစစ်တပ်ကသူ့ကိုဖျောက်ချခဲ့တာပါသမရာဟောင်းဘရှီယာကိုရာဒုကဖယ်ရှားချိန်မှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာယူရိုငွေကြေးစူရန်သုံးပေါင်ငွေတွေကိုလည်းသိမ်းဆည်းဖို့တရားရုံးကအမိန့်ချပါတယ်စနေနေ့ကတရားခွင်မှာတော့သမရာဟောင်းဘာရှီယာကဆူဒန်ရိုးရာအဖြူရောင်ဝတ်ရုံကိုဝတ်ဆင်ထားပြီးတရားသူကြီးကစီရင်ချက်ကိုဖတ်ကြားချိန်မှာတော့တန်လှောင်အိမ်အတွင်းကနေသမရာဟောင်းကငြိမ်ငြိမ်သက်သက်ကြည်နေခဲ့ပါတယ်။ဒါဟာနိုင်ငံရေးရွေးချက်နဲ့လောက်တာလို့အများကပြောကြတဲ့အမှုစီရင်အပြီးမှာတော့သမရာဟောင်းကိုထောက်ခံတဲ့ဒါဇင်နဲ့ချီနဲ့ဆန္ဒပြသူတွေလည်းမြို့တော်ကာတွန်ကလမ်းမတွေထံမှာဆန္ဒပြကြပါတယ်။သမရာဘာရှီယာဆန့်ကျင်ရေးတစ်နှစ်ကြာလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ Sudanese Professionals Association ကတော့အခုတရားစီရင်မှုဟာဆိုရင်သမရာဟောင်းအပေါ်ကျင့်ဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးအရာပါပြစ်ဒဏ်စီရင်ချက်ဖြစ်တယ်လို့ဆိုပြီးတော့ကြိုဆိုပါတယ်။သမရာဟောင်းဘာရှီယာအနေနဲ့အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးမှုဆန္ဒပြသူတွေတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်မှုတွေအပါအဝင်တခြားဆွဲချက်တင်နဲ့လဲဆူဒန်နိုင်ငံတွင်းမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒါ့အပြင်ဆူဒန်ဒါဖောမတည်ငြိမ်မှုအတွင်းဆန္ဒပြသူတွေကိုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တင်နဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံး ICC မှာလဲအမှုရင်ဆိုင်နေရတာဖြစ်ပါတယ်။